ရခိုင်ပြည်နယ်မှာတိုက်ပွဲကာလအတွင်းဖမ်းမိတဲ့သူတွေမသင်္ကာလို့စစ်ဆေးနေသူတွေတဲကချင်းလွတ်တော်ကိုယ်စားလှယ်ဦးဝှက်တင်းကလွဲလို့စစ်ဖက်နဲ့မသက်ဆိုင်သူတွေအားလုံးကိုလေးတုပ်ခွဲပြီးမနေ့ကပြန်လှုပ်ပေးလိုက်ပြီလို့ရခိုင်တပ်တော် AA အဖွဲ့ကမနေ့ညကထုတ်ပြန်ကြေညာပါတယ်။အော်တိုဘာလ17ရက်နေ့ကမြောက်ဦးမြို့နယ်ထမရိတ်ရွာနာမှာဖမ်းလိုက်တဲ့မိသက်တပ်ဖွဲ့ဝင်18ယောက်ကိုနိုဝင်ဘာလ6ရက်မနေ့နေ့လည်းကလက်ကရွာအနားမှာကြေးရွာအုပ်ချုပ်ရေးမှုတွေစီပြန်ပြီးလွှဲပြောင်းပေးလိုက်တယ်လို့ဤအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါက RFA ကိုပြောပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေ့နေ့လေ2နာရီလောက်မှကျွန်တော်တို့ဒီမိသက်တပ်ဖွဲ့ဝင်16ယောက်ကိုမြောက်ဦးမြို့နယ်လက်ကရွာနာမှာကျွန်တော်တို့ဒါကောင်းကောင်းမွန်မွန်ပဲပြန်ပြီးတော့လွှတ်ပေးလိုက်ပြီးဖြစ်တယ်ဗျ။ဟိုအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်ထက်မှာအခုထိန်းသိမ်းထားတာဆိုလို့ဥခွေတင်းတယောက်ကလွှဲပြီးတော့ဟိုဘသူမှမကြံတော့ဘူးဗျ။ရသားဟူသည်များကျွန်တော်တို့ဒါအကုန်လွှတ်ပေးလိုက်ပြီးဖြစ်တယ်။
သူတို့ကိုကောင်းအောင်မုံလက်ခံရရှိထားပြီလို့အမိမဖော်လို့တဲ့အုပ်ချုပ်ရေးမှူးတယောက်က RFA ကိုအတည်ပြုပြောဆိုပါခဲ
့။ဟုတ်ပါမှန်ပါ။ကျွန်တော်ကလာအပ်တဲ့ဆိုအဝါလုံးကလည်းဟိုပါမရှိကျွန်တော်အရှင်မမင်လေးလို့ပဲလည်းလက်ပါကိုပြလိမို့
။ပြန်လွတ်လာတဲ့သူတွေနဲ့ဆက်သွယ်ဖို့ RFA ကကြိုးစားပြီးမြဲသူတို့ကိုလုံခြုံတဲ့နေရာမှာထားထားပြီးလက်တလောပြောဆိုလို့မရသေးဘူးလို့ကြေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်။ရခိုင်ပြည်နယ်မိသက်ဦးစီးဌာနဒုတိယညွှန်ကြားမှုဦးဆန်ရွှေထွန်းကတော့
ကျွန်တော်တို့ဘာတော့မရောက်သေးတယ်ကျွန်တော်ကတော့အတီမပြုသေးပါ
ပြန်လွတ်ပေးလိုက်တယ်ဆိုတော့မိသက်ဝန်ထမ်းတွေသူတို့လက်ထက်ရောက်မလာသေးတဲ့အတွက်မိသက်ဌာနအနေနဲ့ဒီသတင်းကိုအတီမပြုသေးဘူးလို့ RFA ကိုပြောတာပါရခိုင်တပ်တော် AA ရဲ့မင်းညာကထုတ်ပြန်ချက်မှာပြန်လွတ်ပေးလိုက်တဲ့မိသက်တပ်ဖွဲ့ဝင်16ယောက်ရဲ့စီရင်ကိုနံပါတ်တွေကိုပိုင်နံပါတ်တွေမိဘနံပါတ်တွေလိပ်စာတွေနဲ့ဖော်ပြထားပါတယ်ဒါပေမဲ့အရင်ကတိထားတဲ့စီရင်အရာ AA အဖွဲ့ကဖမ်းခေါ်သွားတဲ့မိသက်တပ်ဖွဲ့ဝင်16ယောက်ဖြစ်ပြီးအခုပြန်လွတ်ပေးလိုက်တာ16ယောက်ဖြစ်တဲ့အတွက်အရင်စီးရင်ထဲမှာဒုတိယမိသက်ဦးစီးမှုဦးမြင့်စောဆိုတဲ့သူအခုလွတ်တဲ့စီးရင်ထဲပါလာတာမတွေ့ရပါဘူး။ဒါနဲ့ပတ်သက်လို့ RFA ကဆက်ပြီးစုံစမ်းနေပါလေ။မန္တလေးတိုင်းစည်းပင်ကြီးတင်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့မိသက်တပ်ဖွဲ့ဝင်တွေပါတဲ့ခရီးတဲ့တင်ကားကိုအော်တိုဘာလ17ရက်နေ့ကမြောက်ဦးမြို့နယ်ထမရိတ်ရွာနီးမှာ AA တပ်ဖွဲ့ကတားဆီးပြီးခေါ်ဆောင်သွားတာဖြစ်တဲ့အတွက်26ရက်အကြာမှာပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။မြမတပ်မတော်နဲ့ရခိုင်တပ်တော် AA တို့ရဲ့စစ်တလကြားတိုက်ပွဲကာလအတွင်းမြမတမရဘက်ကလည်းသူတို့မတင်ကားလို့ဆိုပြီးဖမ်းဆီးစစ်ဆေးတာတရားစွဲထောင်ချတာပြန်လွတ်ပေးတာတွေရှိခဲ့သလိုရခိုင်တပ်တော် AA ဘက်ကလည်းစစ်ဖက်ရဲဘက်နဲ့ဆိုင်တယ်လို့မတင်ကားတဲ့သူတွေကိုဖမ်းဆီးစစ်ဆေးထိန်းသိမ်းတာပြန်လွတ်ပေးတာတွေရှိခဲ့ပါတယ်။အခုဆိုရင်ရခိုင်တပ်တော် AA ကပြန်လွတ်တာ၄ကြိမ်ရှိပြီလို့ဆိုရတယ်။ပထမအကြိမ်ကစူရူးဇန်ကုမ္ပဏီနဲ့နမ်းမန်သစ္စာကုမ္ပဏီကဝန်ထမ်း၉ဦး။ဒုတိယအကြိမ်ကရွှေပြည်သက်အမြန်ကားဘော်ကနေစစ်ဆေးဖို့ခေါ်ထားလိုက်တဲ့သူတွေက၁၂ဦး။တတိယအကြိမ်ကရွှေနဒီတင်မောဘော်ကဖမ်းဆီးခေါ်ဆောင်ထားတဲ့သူတွေကအရက်သား25ဦးကိုပြန်လွှတ်ခဲ့တယ်လို့ AA ဖွဲ့ကပြောပါတယ်။အဲဒီလိုစစ်ဆေးဖို့ခေါ်ထားတဲ့ကာလမှာလည်းနိုင်ငံတကာသုံးပန်းဥပဒေရခိုင်တပ်တော်ရဲ့သုံးပန်းစီမင်းစည်းကမ်းတွေတိုင်ထားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်
။ကျွန်တော်တို့ဒီထင်းထင်းထားစဉ်ကာလမှာလည်းပဲနိုင်ငံတကာသုံးပန်းဥပဒေကျွန်တော်တို့ရခိုင်တပ်တော်ရဲ့သုံးပန်းဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီကျွန်တော်တို့သူတို့ကိုကောင်းမွန်စွာပေးတာထင်းထင်းထားခဲ့ခြင်းဖြစ်တယ်ဗျ။
ဖမ်းထားတဲ့သူတွေပြန်လွတ်လာတဲ့သူတွေနဲ့ပတ်သက်လို့အစိုးရဘက်ကပြောတဲ့အချက်နဲ့ AA အဖွဲ့ဘက်ကထုတ်ပြန်တဲ့ဥယျာဉ်ကွဲလဲချက်ရှိနေတာတွေ့ရပါတယ်။အဲ့ဒါကတော့ဒီလိုပါ။ရွှေနဒီတင်မောဘော်ကနေ AA ကဖမ်းထားတဲ့သူ58ယောက်ရှိတယ်လို့အစိုးရဘက်ကပြောထားတဲ့အတွက်ပြန်လွတ်လာတဲ့သူဥယျာဉ်နဲ့တွေ့ကြည့်တဲ့အခါမှာအခုလိုတွေ့ရပါတယ်။အော်တိုဘာလ26ရက်နေ့ကရွှေနဒီတင်မောမှာပါသွားတဲ့အရသားတွေနဲ့စစ်ဖက်ဆိုင်ရာဝန်ထမ်းတွေကိုတပ်မတော်ကရဟန်းရင်တွေဘော်ကနေပြစ်ခတ်ကယ်တင်ပြီးတဲ့နောက်မှာ14ယောက်ကိုကယ်နိုင်ပြီးမရှိမနှောင်းပါပဲနောက်ထပ်တယောက်ကိုထပ်တွေ့တယ်လို့ပြောတဲ့အတွက်စုစုပေါင်းပြန်လွတ်တဲ့လူအဲ့ဒီတုန်းက15ယောက်ဖြစ်ပါတယ်အဲ့ဒီနောက် AA ကအရသားစစ်စစ်25ယောက်လွတ်ပေးတယ်လို့ဆိုတဲ့အတွက်ပြန်လွတ်တဲ့သူစုစုပေါင်းအယောက်40ဖြစ်လို့အစိုးရကပြောထားတဲ့58ယောက်နဲ့တွက်ရင်18ယောက်လုံနေပါတယ်တပ်မတော်ကရဟန်းရင်နဲ့ကဲတဲ့အချိန်ကပြစ်ခတ်တဲ့အတွက်ဖမ်းထားတဲ့သူတွေတဲကရော AA တပ်ဖွဲ့ဝင်တချို့ပါတည်ဆုံသွားတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်ဒါပေမဲ့ဘယ်နှယောက်တည်ဆုံလဲဆိုတာတမ်ရောဘက်ကရော AA ဘက်ကပါအတိမပြုတ်နိုင်သေးပါဘူးတမ်ရောဘက်ကသူတို့ကယ်တဲ့အခါမှာအသက်မသေးပဲ14ယောက်ရခဲ့တယ်ဆိုတာပြောပြီးတည်ဆုံးသူဘယ်နှယောက်ရှာဖွေတွေးရှိရဆိုတာရှင်းရှင်းလင်းလင်းထုတ်ပြောတာမရှိသေးပါဘူးဒါကြောင့်စစ်ဖက်ဆိုင်ရာပုဂ္ဂိုလ်တချို့ AA အဖွဲ့အစည်းမှာရှိနေဟုတ်မလားတမ်ရောကရဟန်းရင်နဲ့ကယ်တဲ့အချိန်ကပြက်ကတ်တိုက်ခိုက်မှုတွေကြားတည်ဆုံးသွားပြီလားဆိုတာဆက်ပြီးစုံစမ်းရအောင်မှာဖြစ်ပါတယ်တခြားတစ်ဖက်မှာလည်းတမ်ရောကမတင်ကားလို့ဆိုပြီးဖမ်းဆီးထိန်းသိမ်းတာတရားစွဲထောင်ချတာတွေရှိပါတယ်ဒီဇင်ဘာလကနေဇွန်လ3ရက်အထိနှစ်ဖက်တိုက်ပွဲတွေအတွင်းတပ်မတော်က AA အဖွဲ့ဝင်လို့တန်တရားရှိတဲ့သူအယောက်90ကိုဖမ်းဆီးစစ်ဆေးခဲ့တာရှိပြီးစစ်ဆေးနေတဲ့36ဦးပြန်လွှတ်ပေးခဲ့တာ10ဦးအမှုဖွင့်ထားတဲ့သူ45ဦးပြစ်ဒဏ်ချမှတ်ပြီးတဲ့သူ3ဦးရှိတယ်လို့တပ်မတော်ကဇွန်လတုန်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသ တရင်ထုတ်ပြန်ထားပေမဲ့အဲ့ဒီနောက်ပိုင်းဘယ်နှယောက်ကိုမတင်ငါလို့ဖန်တာဒီလဲဆိုတာမသိရသေးပါဘူးဒီကြားထဲမှာပဲအေးစေဦးစီးကျော်ရဲ့ညီကိုအောင်မြတ်ကျော်အပါအဝင်သူတို့ရဲ့ရခိုင်အသင်းစင်ကာပူကလူ၈ဦးအေးစေဦးစီးကျော်ရဲ့နှမနဲ့ရောက်ဖားတို့ကိုလည်းဖန်တာပြီးအကြမ်းဖက်မှုတိုက်ဖျက်ဥပဒေတွေနဲ့တရားစွဲထားပါတယ်အဲ့ဒီအပြင်ရခိုင်အသင်းစင်ကာပူနဲ့ဆက်ဆက်ပြီး164ယောက်ကိုလည်းဝရမ်းပြေးအဖြစ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်လက်ကလောမှာတော့ရှင်နဒီရင်လိုင်းပိုင်ရှင်ဦးရွှေသိန်းနဲ့ရင်လုံသား9ဦးကိုသတင်းပေါက်ကြားမှုနဲ့ပတ်သက်ပြီးစစ်ဆေးနေတယ်လို့တမရဘကအော်တိုဘာလ28ရက်နေ့မှာထုတ်ပြန်ထားပါတယ်။သူတို့ကိုဥပဒေနဲ့ညှိနှိုင်းမှုမရှိရင်ပြန်လွှတ်ပေးသွားမယ်လို့တမရသတင်းမှပြန်ကြားရေးအဖွဲ့ကပုံမှုချုပ်ဇော်မင်းထွန်းက RFA ကိုအော်တိုဘာလ29ရက်နေ့ကပြောထားပါတယ်။ဒါပေမဲ့သူတို့ကိုအကြမ်းဖက်မှုတိုက်ဖျက်ဥပဒေနဲ့နယ်စားဆောင်တပ်ကအမှုဖွင့်စစ်ဆေးနေတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးကြည်လင်းက RFA ကိုနိုဝင်ဘာလ3ရက်နေ့ကအတည်ပြုပြောဆိုထားပါတယ်။ပြည်ထောင်အော်တိုဘာလ31ရက်နေ့ကလည်းရသေတောင်မြို့နယ်မြောက်ပိုင်းကြောက်တန်းရွာကအသက်56နှစ်အရွယ်ဦးစောမောင်သိန်းနဲ့အသက်49နှစ်အရွယ်ဦးထွန်းဝေတို့ဟာတမရစစ်ကြောင်းတစ်ခုရဲ့ဖမ်းဆီးစစ်ဆေးမှုကိုကြုံရပြီးခေါင်းနဲ့ခန္ဓာကိုယ်မှာဒဏ်ရာတွေနဲ့ထွက်ပြေးလာကြတယ်လို့မိသားစုဝင်တွေက RFA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးမှုပုံမှုကြီးဝင်းစော်ဦးကတမရကအဲ့ဒီလိုညှဉ်းပန်းနှိပ်စက်တယ်ဆိုတာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါပဲ။တနည်းနီးပါးရှိနေပြီဖြစ်တဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေ9000နီးပါးရှိနေပြီ။တေဆုံးတဲ့အရက်သားအယောက်90နီးပါးနဲ့ဒဏ်ရာရတဲ့အရက်သား130ကျော်လောက်ရှိတယ်လို့ရခိုင်ပြည်နယ်အခြေစိုက်အရက်ဖက်အဖွဲ့တွေကပြောထားပါတယ်။ RFA ကတင်ပြခဲ့တဲ့သတင်းတွေအရအခုနှစ်အတွင်းတပ်မတော်ကတန်တရားနဲ့ထိန်းသိမ်းစစ်ဆေးတဲ့ကာလအတွင်းမှာတေဆုံးတဲ့သူကအနည်းဆုံး15ဦးထိရှိခဲ့ပါတယ်ခင်ဗျာ။